ဲ့တော်တော်ရှင်များရှင်တော်တော်ရှင်များတိုင်းရင်းစည်းပညာနဲ့ပတ်သက်ပြီးဗဟုသုတရရှိစေဖို့ဆိုတဲ့ရည်ရွယ်ချက်နဲ့သုတအဖျားဖျားတိုင်းရင်းစည်းပညာအစီအစဉ်ကိုအပတ်စဉ်စီစဉ်တင်ဆက်ပေးလျက်ရှိပါတယ်ဒီဘက်မှာလေတောတာရှင်များတိုင်းရင်းစစ်ပညာနဲ့ပတ်သက်ပြီးတော့ဗဟုသုတရရှိစေဖို့အတွက်တိုင်းရင်းစစ်ပညာဦးစီးဌာနဖွံ့ဖြိုးရေးဌာနခွဲမှလက်ထောက်တိုင်းရင်းစစ်မှုဆီယမဒေါ်မေစုလိုင်းနဲ့တွေ့ဆုံဆွေးနွေးဖို့စီစဉ်ထားပါတယ်ရှင်။ဆီယမမင်္ဂလာပါရှင်
။ဟုတ်ကဲ့မင်္ဂလာပါ
။ဟုတ်ကဲ့ပါဆီယမဒီတစ်ပတ်သုတဖျားဖျားတိုင်းရင်းစစ်ပညာအစီအစဉ်မှာဆီယမဘလို့အကြောင်းအရာမျိုးဆွေးနွေးတင်ပြဖို့စီစဉ်ထားပါလဲရှင်
။ဒီတစ်ပတ်အစီအစဉ်မှာဆေးဘက်ဝင်တောင်မျိုးပင်အကြောင်းကိုပြောပြပေးမှာဖြစ်ပါတယ်
ဟုတ်ကဲ့ပါဆရာမဒါဆိုရင်ပထမဦးဆုံးအနေနဲ့သိချင်တာကတော့တောင်မယိုးပင်မှာတခြားအမိခွဲတွေရှိသလားဆိုတာကိုသိချင်ပါတယ်ရှင
်ဟုတ်ကဲ့ရှိပါတယ်တောင်မယိုးပင်ကိုတောင်မဲအုပ်သင်္ဘုံပင်စီကားလို့ဒေတာအလိုက်ခေါ်ကြပါတယ်အင်္ဂလိပ်အမည်ကတော့ Davis Tree လို့ခေါ်ပါတယ်ရုက္ခဗေဒအမည်ကတော့ Alastronia scolare ဖြစ်ပါတယ်မျိုးရင်းအနေနဲ့ကတော့ Eposinesi ဖြစ်ပြီးတော့ဆက်နရာသည်တရုတ်စကားနွေသားကီးပင်များနဲ့မျိုးရင်းတူပါတယ်ဒါပေမဲ့တောင်မယိုးပင်ကအပင်ကြီးမျိုးဖြစ်ပါတယ်
ဟုတ်ကဲ့ပါဆရာမဒါဆိုရင်တောင်မယိုးပင်ရဲ့အပင်ပုံသဏ္ဍာန်ကိုလည်းပြောပြပေးပါအောင်ရှင
်ဆေးဝါးဖော်ဆက်ဖို့အတွက်ဆေးပစ္စည်းများစုဆောင်းတဲ့အခါမှာမှားယွင်းမှုမရှိအောင်လို့တောင်မယိုးပင်ရဲ့အပင်ပုံသဏ္ဍာန်ကိုလည်းသိရှိထားဖို့လိုပါတယ်ဒါကြောင့်မို့လို့တောင်မယိုးပင်ရဲ့ပုံသဏ္ဍာန်ကိုပြောပြပေးရမယ်ဆိုရင်တောင်မယိုးပင်ဟာအမြဲစိမ့်လန့်တဲ့အပင်ကြီးမျိုးဖြစ်ပြီးအမြင့်ပေ80မှ100အထိရှိပါတယ်ပင်စီပတ်ပတ်လည်ရနေအကိုင်းများဖြတ်ထွက်ပါတယ်ပင်စီကအခောက်ကိုခွာကြည့်မယ်ဒါမှမဟုတ်အကိုင်းတွေကိုချိုးကြည့်မယ်ဆိုရင်အဖြူရောင်အစေးများထွက်ပြီးတော့ခားတဲ့အရာသာရှိပါတယ်အဲ့ဒီအစေးဖြူတွေဟာခြောက်လို့ရှိရင်မဲသွားပါတယ်အရွက်က9ရက်ပတ်လည်ထွက်ပြီးတော့အလျားလေးလက်မှမှ10လက်မှအထိရှိပါတယ်ရွက်ထိတ်ကဝိုင်းပြီးအရင်ကသွဲပါတယ်အရွက်မျက်နှာပြင်ဟာပြောင်ချောပြီးနူးညံ့ပါတယ်လက်ပံရွက်နဲ့အနှဲငယ်ဆင်တူပါတယ်အပွင့်ဟာအစိမ်းရောင်သန်းနဲ့အဖြူရောင်ဖြစ်ပါတယ်အစုပ်လိုက်စုပြုံပြီးပွင့်ပါတယ်1ဒေါ်လာမှ1ပေါင်လအထိပွင့်ပါတယ်အသီးဟာရှည်လျားသွေးသွဲပြီးတော့အစီများစွာပါဝင်တဲ့အပင်ဖြစ်ပါတယ်
။ဟုတ်ကဲ့ပါဆရာမ။ဒါဆိုရင်တောင်မျိုးပင်ကသဘာဝပေါက်ပင်လားစိုက်ပျိုးပင်လားဆိုတာကိုလည်းပြောပြပေးပါအောင်နော်။ပြီးတော့ဘယ်ဒေသတွေမှာပေါက်ရောက်မှုများတယ်ဆိုတာကိုလည်းသိချင်ပါတယ်ရှင်
။တောင်မျိုးပင်ဟာအရင်ကတော့သဘာဝပေါက်ပင်မှာအခုလက်ရှိအနေနဲ့ကတော့ဆေးဝါးဖော်ဆက်တဲ့နေရာမှာအသုံးများလာတဲ့အတွက်စိုက်ပျိုးပင်အဖြစ်အတွေ့ရများလာပါတယ်။မြန်မာနိုင်ငံအနှံပြားမှာသဘာဝအလျောက်ပေါက်ရောက်သလိုမြန်မာပြည်အောက်ပိုင်းမှာလည်းအတွေ့ရများပါတယ်။ပဲခူးကချင်မန္တလေးရှမ်းတနင်္သာရီနဲ့ရန်ကုန်တိုင်းဒေသကြီးတို့မှာစိုက်ပျိုးပင်အဖြစ်နဲ့အတွေ့ရများပါတယ
်ဟုတ်ကဲ့ပါဆရာမဒါဆိုရင်တောင်မယိုးပင်ရဲ့ဘယ်အစိပ်ပိုင်းကိုဆေးဘက်မှာအသုံးပြုတာလဲရှင
်ဆေးဘက်မှာအသုံးပြုတဲ့အစိပ်ပိုင်းတွေကတော့တောင်မယိုးပင်ရဲ့ပင်စီအခောက်အမြစ်ခောက်အရွက်နဲ့အစေးတို့ဖြစ်ပါတယ
်ဟုတ်ကဲ့ပါထပ်မံပြီးတော့တောင်မယိုးပင်ရဲ့ဆေးဘက်ဝင်အာနိသင်တွေကိုလည်းသိချင်ပါတယ်ရှင်
မြမဆေးကျမ်းမှာဆိုရင်တောင်မျိုးပင်ဟာပူပြီးခါတဲ့အရာသာရှိပါတယ်။အကျောကိုအားကောင်းစေပါတယ်။ရှင်နာကတိန်ဆေးပိတံမှာဆိုရင်အခောက်ကပိုးကိုနိုင်တဲ့အာနိသင်ရှိရဲ့လို့ပြဆိုထားပါတယ်။နှလုံးယောဂါ၊ပတ်နိုင်ရည်ကျက်ယောဂါ၊အဖျားယောဂါ၊လင်ငန်းယောဂါ၊အကျောယောဂါနဲ့ဝမ်းကိုက်ယောဂါ၊နောက်တစ်ခါအဆုတ်ယောဂါများအစာရင်အချင်းပေါက်ချင်းဒေထိုးလီအောင်နဲ့အနက်စိမ်းသွေးစုနာအနာပေါက်ယောဂါအမျိုးမျိုးတို့မှအသုံးပြုနိုင်ပါတယ
်။ဟုတ်ကဲ့ပါဆရာမထပ်မံပြီးတော့တောင်မယိုးပင်မှာပါဝင်တဲ့ဓာတုဒရပောင်းတွေကိုလည်းသိချင်ပါတယ်ရှင်
။သူတေသနာပြုလုပ်ချက်တွေအရတောင်မယိုးပင်မှာပါဝင်တဲ့ဓာတုဒရပောင်းတွေကတော့ပင်စီကောက်မှာအချီတမီဒင်းအရွက်မှာပီခရီနင်းအမြစ်ခောက်မှာအဖာအမိုင်ရင်းအက်ဆီဒိတ်စတီဂမာစတီရောဘီတာစတီရောတို့ပါဝင်ပါတယ်
။ဟုတ်ကဲ့ပါဆရာမတောင်မယိုးပင်ရဲ့ဆေးဘက်ဝင်အစိပ်ပိုင်းတွေကိုဘယ်ယောဂါတွေမှာဘလို့အသုံးပြုရတယ်ဆိုတာကိုလည်းဗဟုသုတအနေနဲ့ရှင်းပြပေးပါအောင်နော်။
တောင်မျိုးပင်ရဲ့ပင်စီကောက်ကိုမြန်မာဆေးကျမ်းများသာမကအိန္ဒိယဆေးကျမ်းများမှာပါအဖျားကျဆေးဖော်ဆက်ရမှာအဓိကအသုံးပြုပါတယ်။တောင်မျိုးကောက်ကိုလင်ငန်းဆေးဝမ်းကိုက်ပြောက်ဆေးအဆင်ရောင်ကိုက်ပြောက်ဆေးတို့ဖော်ဆက်ရမှာအသုံးပြုပါတယ်။တောင်မျိုးကောက်ကိုသုံးခွက်တစ်ခတ်တွင်ကြိုတောက်မယ်ဆိုရင်အဆုတ်ကိုအားကောင်းစေပါတယ်။နောက်တစ်ခါအစာရင်အချင်းပေါက်ချင်းလင်ငန်းဖြစ်စာအကျော်ဆွဲချင်းနှလုံးယောဂါနဲ့ပန်းနာယောဂါတို့မှာတောင်မျိုးကောက်ပြုတ်ရည်ကိုတောက်ပေးခြင်းဖြင့်သက်သာပြောက်ကင်းစေပါတယ်။ချေကလကအကျော်ဆွဲအကျော်သည်လင်ငန်းယောဂတွေများအားတောင်မျိုးကောက်ကိုသွေးပြီးလိမ့်ပေးနိုင်ပါတယ်တောင်မျိုးကောက်ကိုနေလန်းပြီးအမှုံပြုပြားရည်နဲ့တေးပြီးနေ့စဉ်မြှဝဲပေးမယ်ဆိုရင်သွေးသားကိုတန့်စင်စေပြီးကျန်းမာ၍အသက်ရှည်စေပါတယ်နှုတ်တိုင်မိခင်များလည်းအဲ့ဒီတေးစေးကိုစားသုံးရင်နှုတ်ရည်ကိုရှင်စေပါတယ်မိဖွားပြီးသားအမျိုးသမီးများအနေနဲ့တောင်မျိုးကောက်မှုံကိုဂျင်းကြောင်မှုံနဲ့ရောပြီးတောက်မယ်ဆိုရင်သွေးသားကိုတန့်ရှင်းစင်ကြယ်စေပြီးနှုတ်ထွက်ကောင်းစေပါတယ်မိတွင်း၌ဖျားခြင်းကိုလည်းကာကွယ်ပေးပါတယ်
ဟုတ်ကဲ့ပါဆရာမဒါဆိုရင်တောင်မျိုးရွက်ကရောဆေးဘက်မှာဘလို့အသုံးဝင်နေဆိုတာကိုပြောပြပေးပါအောင်နော
်တောင်မျိုးရွက်ကအနာဟောင်းအနာဆွေးအနာမကျက်နိုင်ပဲသွေးပြီးယိုပြီးအနံစိုးထွက်နေတဲ့အနာတွေကိုအရွက်ကိုမိခင်နွန်းသွားအောင်ပုတ်ချေပြီးအနာပေါ်မှာကတ်ထားပေးမယ်ဆိုရင်အနာအသနုတက်မြန်ပြီးတော့အနာကျက်မြန်စေပါတယ် Another do to Namiago, a saying it don't lame me so in. New yin pain you a yinlin be boka, and not jammyanzi vare.
Hoke vans yama da so yin, now tataku nene, dang meo a mikago, save it don't yam, below don't yamis, rau shimpia be wow shin.
Dang meo a mikago, don't be me so yin. Pio yego, ain't with the emo ning in it, that be me so yin. When we sheet dang on the gong nego jazzy vare. Dang meo a mikago, tree flower look or a zebu pang at the same, pio bido, dog baga.
ตุยตากูตันชินสินเจซีบาเดฮอเกบาရှင်အခုလိုမျိုးတောင်မျိုးဝင်ရေးစေဘဝင်မုံနေကြောင်းကိုပြည့်ပြည့်စုံစုံနဲ့ပြောပြပြီးသွားရင်ဆ्याမတော်မေဆုလိုင်ကိုမြမအတန်းကအထူးပဲကျေးဇူးတင်ပါတယ်ရှင်ဟုတ်ကဲ့ပါကျမကလည်းအခုလိုတိုင်းရင်းစင်းနဲ့ပတ်သက်တဲ့စေဘဝင်အပွင့်နေကြောင်းကိုပြောကြားခွင့်ရတဲ့အတွက်မြမအတန်းကိုအထူးပဲကျေးဇူးတင်ပါတယ်
တော်တာရှင်များရှင်ဒီကနေ့တော်တာဖျားဖျားတိုင်းရင်းစစ်ပညာစီစဉ်ကနေစေဘဝင်တောင်မျိုးပင်ရဲ့အကြောင်းကိုတိုင်းရင်းစစ်ပညာဦးစီးဌာနဖွံ့ဖြိုးရေးဌာနကွယ်မှာလက်ထောက်တိုင်းရင်းစစ်မှုဆ्याမတော်မေဆုလိုင်ကပြည်စုံစွာဆွေးနွေးတင်ပြပေးသွားတာပဲဖြစ်ပါတယ်နောက်တစ်ပတ်မှလည်းတော်တာရှင်များအတွက်တိုင်းရင်းစစ်ပညာနဲ့ပတ်သက်ပြီးဗဟုသုတဖြစ်ဖွယ်ရာဘလို့အကြောင်းအရာမျိုးကိုဆွေးနွေး